ဒီရခိုင်လက်နက်ကိုင်အဖွဲ့နဲ့အစိုးရတပ်မတော်တို့တိုက်ပွဲပြင်းထန်နေပါတယ်ရခိုင်မြောက်ပိုင်းဒေသမှာဒီရပ်ပိုင်းတွင်မှာစစ်တပ်ကအေလက်နက်ကိုင်အဖွဲ့ကိုထိုးစစ်ဆင်လာတာဖြစ်ပြီးတိုက်ပွဲတွေကြောင့်ရသားတိစုံမှုတွေလည်းရှိနေတာပါရခိုင်မြောက်ပိုင်းကတိုက်ပွဲအခြေအနေကိုကူတက်နိုင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
ခိုင်တွင်မြောက်ပိုင်းမြောက်မြို့နယ်ကျောင်းတောင်ကျေးရွာနီမှာအစိုးရတပ်နဲ့အဖွဲ့တို့တိုက်ပွဲတွေမနေ့ကပြင်းထန်နေပြီဒီကနေ့မနေ့ပိုင်းမှာလည်းဆက်လက်ပြင်းထန်နေတဲ့လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ်
ကျွန်တော်တို့တိုက်ပွဲပြင်းထန်တယ်မနေ့ကတော့ကမ်းမြောင်းရဲ့မြောက်ဘက်မှာကျောင်းတောင်ကျောင်းတောင်ရဲ့မြောက်ဘက်အော်ဒီနေ့မ
ရရှိခဲ့ပြီးဒီကနေ့မနက်ပိုင်းကမြောက်ဦးစေးရုံမှာတည်ဆုံတော့ခဲ့တယ်လို့တည်ဆုံသူရဲ့မိသားစုဝင်တူကပြောပါတယ်
ဒီတရားရဲပုဂ္ဂိုလ်ကမြေသား340တောင်မှပြေးပါတယ်။ဆက်ပြေးတဲ့အချိန်မှာသူ့ကို operation ပါလေလုပ်တယ်။ခံရကြောင်သူပြေးတော့တင်ငင်းရတော့။အာဒီနေ့ကျွန်တော်များဦးမှာကြုံမှာလို့
ဒီအပိုင်းတွင်ပါပဲတမ်တော့နေနေရှင်းလေးတွေပုံမလောက်ဆောင်လာတာကြောင့်ရခိုင်မြောက်ပိုင်းကမျိုးနေတော်တော်များများမှာတိုက်ပွဲတွေပြင်းထန်နေတာလို့အေးအေးပြောခွင့်ရခိုင်ဒုခကပြောပါတယ်
။နိုဝင်ဘာလ28ရက်နေ့မှာတိုက်ပွဲဟိုအပြင်းထန်ဖြစ်ခဲ့တာရှိတယ်။ဒီနိုဝင်ဘာ28ရက်မနေ့4နာရီကစပြီးတော့ဒီအရင်26ရက်နေ့ဟိုတိုက်ပွဲရှိခဲ့တဲ့ဒီမြောက်ဦးမျိုးနေကျောင်းတောင်ရွာရဲ့မြောက်ဖက်ဖက်ပေါ့နော်ဒီ1ကီလိုမီတာလောက်ကွာမှာရှိတဲ့ဒီ point 122တောင်ကုန်းပေါ့နော်အဲ့ဒီတောင်ကုန်းကိုဒီမှာစစ်တပ်ကထားပြီးတော့ဒါထိုးစစ်ဆင်လာတာဆိုတော့အဲ့ဒီမှာတော့26ရက်နေ့ဒီဖြစ်တဲ့တိုက်ပွဲအတွင်းမှာဗမာစစ်တပ်ကနေ5ဦးကြာဆုံးပြီးတော့ဒါဒဏ်ရာရတာအများကြီးရှိတယ်ဟိုပြီးလို့ရှိရင်ဒီနိုဝင်ဘာ28ရက်နေ့ဒီအာထားပြီးတော့သူတို့ထိုးစစ်ဆင်တာပေါ့နော်အဲ့ဒီမှာဟိုလက်နေကြီးပစ်ကူတွေကတော့သူတို့ဒီမြောက်ဦးမျိုးကလှမ်းပစ်တာရှိတယ်ပြီးလို့ရှိရင်ဒါပန်းမြောင်းဒီဥစ္စာပေါ့အောင်မင်္ဂလာတောင်ကနေပြီးတော့လက်နေကြီးစခန်းကလှမ်းပစ်တာရှိတယ်ပြီးလို့ရှိရင်ဒီတောင်ဖူတောင်ပေါ့အဲ့ဒီဘက်ကလည်းလက်နေကြီးတွေနဲ့လှမ်းပြီးတော့တောင်လျှောက်ပစ်ကူပေးနေတာရှိတယ
်တမ်တော်ဘက်ကလည်းပွင့်လင်းရာတီရောက်လာတာကြောင့်နေနေရှင်းလင်းရေးတွေပုံမလောက်ဆောင်တော့မှဖြစ်တယ်လို့ပြောဆိုထားတာရှိသလိုရခိုင်လက်နက်ကန်အဖွဲ့ကလည်းတမ်တော်စစ်ကြောင်းတွေကိုလက်ဦးမှုန်းယူပြီးတိုက်ခိုက်နေတယ်လို့ခိုင်ဒုခကဆက်ပြောပါတယ
်ဆိုတော့ဒီတိုက်ပွဲပြင်းထန်တာကတော့ဒီနိုဝင်ဘာလ17ရက်ရဲ့26အာ25 26 29ပေါ့ဆိုအဲ့မှာတိုက်ပွဲပြင်းထန်ဖြစ်တာရှိတယ်ဆိုတော့ဗမာစစ်တပ်ကတော့ဒီကန်တော့အခြေစိုက်ပေါ့နော်အဲ့ဒီမှာဒီအမြောက်တပ်တွေအဲ့ဒီကနေပြီးတော့သူတို့လက်နက်ကြီးပစ်ကူပေးတာရှိတယ်ပြီးလို့ရှိရင်ရေစိုးချောင်းပြူဟာကလည်းပဲသူတို့လက်နက်ကြီးတွေနဲ့တောင်းချောက်ပစ်ကူပေးနေတာရှိတယ်ပြီးလို့ရှိရင်ဒီသတိတောင်တို့အခြေစိုက်တိုင်းရင်ဒီကနေပြီးတော့လက်နက်ကြီးပစ်ကူပေးနေတာရှိတယ်သူတို့ဟိုအဲ့ဒီမှာဆက်ပြီးတော့သူတို့ဒီထိုးစစ်ဆင်နေတဲ့အတွက်ကြောင့်မို့လို့နော်ကြီးတရောဒီလေတရောပေါ့နော်ဒီမြေပြင်ရောဝေဟင်ပါသူတို့နေပြီးတော့ထိုးစစ်ဆင်နေတာရှိတယ
်ချက်ခိုင်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်လာနေသလိုတိုက်ပွဲတွင်အရသားတွေထိခိုက်ဒဏ်ရာရမှုကလည်းတစ်နေ့ဆက်တစ်နေ့ပုံမျိုးများပြားလာနေပါတယ်ဒါအပြင်တိုက်ပွဲကာလတွင်တပ်မတော်ဖွဲ့ကတရားစွဲဆိုခံရတဲ့အရသား900ကျော်ထိရှိနေတယ်လို့လည်းတစင်ဥပဒေထောက်ကူပြုဖွဲ့ကဒီကနေ့မနေ့မှထုတ်ပြန်ထားပြီးရခိုင်လက်နက်ကိုင်အေအေဖွဲ့ကလည်းစစ်ဖက်ဆိုင်ရာတာဝန်ရှိသူတွေဌာနဆိုင်ရာဝန်ထမ်းတချို့နဲ့လွှတ်တော်မှတူကိုလည်းဖမ်းဆီးထားပါတယ်